ထိုင်းမြန်မာနယ်စပ်မဲဆောက်ကနေဘန်ကောက်ကိုသွားဖို့အတွက်ထိုင်းမျိုးသားလုံချုံရေးကောင်စီအမှတ်တံဆိပ်တူတွေတက်ထားတဲ့ကားကိုသုံးရဲဝင်တပ်နေအဖြစ်ဟန်ဆောင်ပြီးရိုဟင်ဂျာ၃ဦးကိုလူကုန်ကူးခဲ့တဲ့ထိုင်းရင်မောင်းသမား၁ဦးနဲ့မြန်မာအမျိုးသမီး၁ဦးကိုစက်တင်ဘာလ21ရက်နေ့ကမဲဆောက်အထွတ်တောင်ပေါ်စစ်ဆေးရေးဂိတ်မှာဖမ်းဆီးခဲ့ပါတယ်။ဒီသတင်းကိုတော့ VOA သတင်းထောက်မအီအီမှပြောပြပေးပါမယ်ရှင
်။ထိုင်းမြန်မာနယ်စပ်မဲဆောက်မျိုးအထွတ်ဝိဟင်ဖွန်နေကြာရဲတပ်ဖွဲ့စစ်ဆေးဂိတ်မှာထိုင်းလုံခြုံရေးကောင်စီအမှတ်တံဆိပ်အတူတက်ဆင်ထားတဲ့မာစီတီကားတစ်စီးကိုစစ်ဆေးခဲ့ရမှာတရားမဝင်လိုက်ပါလာတဲ့ရိုဟင်ဂျာ၃ဦးကိုဖမ်းမိခဲ့တာပါ။ကားမောင်းသူအသက်52နှစ်အရွယ်ထိုင်းမျိုးသား၁ဦးနဲ့မြန်မာနိုင်ငံသူ၁ဦးကရိုဟင်ဂျာ၃ဦးကိုလူပုံမှုခဲ့တာဆိုပြီးထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ AAC အလို့သမားအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ်။
ခိုင်းမြန်မာနယ်စပ်မဲဆောက်ကနေပြီးတော့ဟိုဘန်ကောက်ကိုတက်တဲ့လမ်းကြောင်းမှာဖြစ်တာပါတောင်ပေါ်ဂိတ်ကြီးပေါ့ဟိုကဖြစ်စဉ်ကတော့ကျွန်တော်တို့ဒီဒီထိုင်းမှာဆိုရင်ထိုင်းကိုသွားမယ်ဆိုရင်ကျွန်တော်မဲဆောက်ကနေဆိုဘန်ကောက်တက်တဲ့လမ်းမှာတောင်ပေါ်ဂိတ်တစ်ခုရှိပါတယ်ဝေဟင်ဖုံပေါ့နော်ဘန်စီခံရတဲ့သူတွေကတော့ကျွန်တော်တို့ဒီထိုင်းနိုင်ငံရဲ့လုံခြုံရေးကောင်စီအမှတ်တံဆိပ်တက်ထားတဲ့မာစီဒီကားနဲ့အဲထိုင်းလူမျိုးတူပေါ့မောင်းလာတာပေါ့ထိုင်းလူမျိုးတူကမောင်းလာတယ်အပြင်ကကျွန်တော်တို့သူနဲ့အတူဒီမြန်မာနိုင်ငံသားအမျိုးသမီးတူပါတယ်အတယ်လာတာကတော့သူတို့ကြောက်ကြဒီတစ်ခေါက်ကကြတော့ကျွန်တော်ရိုင်ဂျာတွေပေါ့ရိုင်ဂျာ၃ဦးကိုဒီမာစရီကရဲ့နောက်ခံမှာတင်လာတာပါအဲသူတို့ကလည်းဒီကျွန်တော်တို့ထိုင်းလုံခြုံရေးကောင်စီအမတ်တံဆိပ်လည်းတက်ထားတယ်အဲပြီးတော့ကျွန်တော်တို့ဒီထိုင်းအစိုးရဌာနဆိုင်ရာကျွန်တော်တို့ယူနီဖောင်းတွေကိုလည်းသူတို့ဒီကားမှာချိန်ထားတာပေါ့ချိန်ထားပြီးတော့အဲ့လိုမျိုးဒီကိုမောင်းပြီးတော့ဝင်လာတာပေါ့
ဒီအပိုင်းအတွင်းမှာပဲမြန်မာနိုင်ငံသားတွေကိုလူကုန်မှုနေသူတွေကိုလည်းဇက်တိုက်ဖမ်းမိခဲ့ပါတယ်။စက်တင်ဘာလ19ရက်နေ့ကချင်းမိုင်ပြည်နယ်ကနေဘန်ကောက်တက်လာတဲ့ခီးသည်တင်နှစ်ထပ်ကားတစ်စီးကိုလည်းလမ်းပန်းမြို့နယ်စစ်ဆေးဂိတ်တစ်ခုမှာစစ်ဆေးခဲ့ရမှာကားပေါ်မှာပါလာတဲ့တရားမဝင်မြန်မာနိုင်ငံသား39ဦးနဲ့အတူကားမောင်းသူကိုလည်းဖမ်းဆီးခဲ့ပါတယ်။လမ်းပန်းမြို့နယ်ဟန်ချက်ရဲစခန်းစစ်ဆေးဂိတ်ကနေစက်တင်ဘာလ19ရက်နေ့ကသူတို့ကိုဖမ်းဆီးခဲ့ပြီးစက်တင်ဘာလ21ရက်နေ့မှာတော့မြန်မာနိုင်ငံသား39ဦးနဲ့အတူကားမောင်းသူထိုင်းမျိုးသားတဦးကိုတရားရုံးတင်အမှုဖွင့်ခဲ့တယ်လို့လည်းထိုင်းရနာပိုင်းတွေကကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ထိုင်းနိုင်ငံမှာလုံခြုံရေးတွေတင်းကျပ်တဲ့ကြားကပဲမြန်မာနိုင်ငံသားတွေကပုံစံမျိုးစုံနဲ့ဇက်တိုက်ခိုးဝင်လာနေတဲ့အတွက်လူကုန်ကူးသူ300ကျော်နဲ့တရားမဝင်နိုင်ငံသား4000ကျော်လောက်ကိုတစ်နှစ်အတွင်းဖမ်းဆီးခဲ့တယ်လို့လည်းထိုင်းရနာပိုင်းတွေကထုတ်ဖော်ပြောဆိုခဲ့ပါတယ်ရှင်။
ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ရိုဟင်ဂျာဆိုတဲ့အတုံးအနှုံးကိုလက်သက်မခံတဲ့မြန်မာနိုင်ငံတွင်းမှာတရားဝင်ခီးသွန်းလာခွင့်ရဖို့ခက်ခဲတဲ့ရိုဟင်ဂျာတွေဟာကုန်းလမ်းရေလမ်းတွေကနေတဆင့်ဒေသတွင်းနိုင်ငံတွေကိုတရားမဝင်ရွှေ့ပြောင်းသွားလာနေကြပြီးမကြာခဏဆိုသလိုဖမ်းဆီးခံရတာဖြစ်ပါတယ်ရှင်။